ไซกะลงโมคามုံနိုင်တိုက်ခတ်ခဲ့ပြီးတဲ့နောက်ပိုင်းအရေးပေါ်ကူညီတွေလိုအပ်နေတဲ့ရခိုင်ပြည်နယ်အပြင်တိုက်ပွဲတွေပြင်းထန်နေတဲ့ပြည်တွင်းနဲ့တိုင်းရင်းသားဒေသတွေမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရဲ့လုပ်ငန်းတွေကန့်သတ်ခံထားရချိန်မှာအခုလိုမျိုး UNOCHA ရဲ့အကြီးအကဲနဲ့စစ်ကောင်စီဥက္ကဋ္ဌတို့တွေ့ဆုံတာကဒီလိုကန့်သတ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုဖြစ်နိုင်တယ်လို့ယူဆရပေမဲ့တစုံတရာတိုးတက်မှုမြင်ရဖို့တော့မျှော်လင့်ချက်သိမရှိပါဘူးလို့အရက်ဖတ်လူမှုကူညီရေးအဖွဲ့တွေကပြောဆိုကြပါတယ်။ရခိုင်အရက်ဖတ်အဖွဲ့တစ်ခုကတာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ပြောရမယ်ဆိုရင်ဒီစစ်ကောင်စီဖက်ကတို့ရဲ့စစ်မင်းစစ်ကဥပဒေနဲ့ညီပေါ့အဲ့လိုနေထားမှာလောက်ဆောင်နိုင်မှာတို့ဘက်ကခွင့်ပြုပေးမယ်ဆိုတဲ့အပိုင်းကဒီအစိုးရဟိုတို့ရောအဲ့ရမယ်ပေါ့တို့ရောအဲ့ဒီမှာအစိုးရစစ်ကောင်စီကတာဝန်ယူပြီးမှဒီဟိုအဆက်ဆက်မြို့နယ်တွေဥရောပဆိုင်ရာကနေတို့ဖျက်မယ်ပေါ့ဆိုတော့အဲ့ဒီပိုင်းမှာကျွန်တော်တို့ဒီဖက်ကတောင်းနေတဲ့ဒီ INGO ပေါ့နိုင်ငံတကာ NGO တွေနဲ့ဒီ AFF ဖွဲ့စည်းတွေရဲ့ပူးပေါင်းလို့ဆောင်ကြတဲ့ပိုင်းမှာတခါလေဒါကအဆင်မပြေဘူးပေါ့နော်အဆင်ပြေဘူးဆိုတော့အေးအတိုင်းပဲအစိုးရဘက်ကတဖို့တူပေးမယ်ဆိုရင်တော့ထုချောင်းတော့ဘာမှတော့ဖြစ်မလာဘူးဖြစ်မဖြစ်နိုင်ဘူးပေါ့လူထုတွေကတော့ဘာမှလည်းရှင်းမှာတော့ရှင်းမှာမဟုတ်ဘူးဒါတကယ်လို့အစိုးရဘက်ကဒီဆင်းနေပွဲအနေထားပေါ်မှာဒီပြည်သူ့ဆောင်တဲ့အခွင့်အလမ်းတွေပေါ်ဆရာဘက်ကတဖို့တူပေးမယ်နေထားဆိုရင်တော့ဒီပြည်သူလူထုအနေထားမှာတကယ်ဒီနိနာဆုံးရှုံးတော့တဲ့လူတွေအတွက်ကတော့တို့ဒီမှန်ပုံမှုတွေတော့ပြန်ပြီးရတော့ကြမှာပေါ့ဆိုတော့တို့တွေတော့ပိုအဆင်ပြေတော့မယ်လူထုတွေကတော့အဓိကတော့အဲ့ဒါတော့မျှော်လင့်ချက်ရနိုင်တယ်ပေါ့
ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်မာတင်ဂရက်ဖစ်ဟာကြိုတင်ကြေညာခြင်းမရှိဘဲမနေ့တုန်းကမြန်မာနိုင်ငံကိုရောက်လာခဲ့တာပါစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံချိန်မှာတော့မြန်မာနိုင်ငံတွင်ကိုဗစ် -19 ကပ်ရောဂါဖြစ်ပွားချိန်နောက်မောခါဆိုင်ကလုံးမုံတိုင်းဖြစ်ပွားချိန်တွေမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ကူညီပေးမှုနည်းပါးခဲ့တဲ့အကြောင်းကိုဆွေးနွေးခဲ့ကြသလိုလက်ရှိပြည်တွင်းငြိမ်းချမ်းရေးကိစ္စတိုင်းရင်းသားဒေသတွေမှာအကူအညီလိုအပ်နေတဲ့ကိစ္စတွေလည်းဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီရဲ့သတင်းစာတွေမှာဖော်ပြထားပါတယ်။ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာချမှတ်ထားတဲ့ဥပဒေတွေကိုလိုက်နာပြီးတော့သူတို့နဲ့လက်တွဲလှုပ်ဆောင်မှသာကုလသမဂ္ဂဘက်ကအကူအညီတွေကိုလက်ခံမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုဖြေကြားပူပါတယ်။စစ်ကောင်စီအနေနဲ့တင်းကျပ်တဲ့စည်းမျဉ်းတွေနဲ့ညှိနှိုင်းမှုတွေကိုလက်ခံဖို့တင်းခံနေရင်နိုင်ငံတကာအကူအညီတွေကတကယ်လိုအပ်နေတဲ့သူတွေစီကိုရောက်ဖို့ခက်နေလိမ့်အောင်မယ်လို့ရခိုင်လူခွေလှုပ်ရှားသူတဦးကလည်း VOA မြန်မာပိုင်းကိုပြောပါဗျ။
ကျွန်တော်တို့ BK တွေတစ်ခါပေါ့နော်ဒီရောရှားရဲ့ဒီကွန်ထရီဒရိုက်တာ level ကနေပြီးတော့မှရခိုင်ကိုလာခဲ့တာရှိတယ်။အဲ့ဒီရှိတုန်းကလည်းသူတို့ဒီဘက်ကနေပြီးတော့မှတက်ဆိုင်ရာတာဝန်ရှိတဲ့သူတွေပေါ့နော်ဒီစွာခွဲဝင်ကြီးတွေလည်းတွေ့တယ်ပေါ့ဒီပြည်နယ်ဝန်ချုပ်လည်းတွေ့တယ်အဲဒါပေမဲ့လည်းတိတ်ပြီးတော့မှတော့ဟိုကျွန်တော်တို့ဒီစင်ကတွေကမျောနေခဲ့တာပေါ့နော်ဟောဒီဘူကာတော့ small level တက်ပြီးတော့မှဒီတွေ့ဆုံမှုကနေပြီးတော့တခုခုအထောက်အပံ့မှုဆိုပြီးတော့မျောနေခဲ့တာရှိတယ်ဒါပေမဲ့အဲ့ဒါမျိုးမဖြစ်လာတဲ့အပြင်ကိုပို့ပြီးတော့မှတော့မတင်ကျင်လာတဲ့အနေအထားရှိပြီပေါ့ပြီးခဲ့တဲ့တွေ့ကြုံအရာဆိုလို့ရှိရင်တော့ကျွန်တော်တို့တိတ်တော့မျောနေရေးပေါ့နော်အမျိုးလင်းရဲ့ဘူးတစ်ဖက်ကနေပြီးတော့မှဟိုဖြည့်စစ်ရှင်တဲ့ပုံစံနဲ့တစ်ဖက်တောက်ဆိုတဲ့ပုံစံနဲ့ကြားထဲမှာသူတို့ဘလောက်လောက်ထိဟိုညီနေဆွေရလို့ရတယ်လေဆိုတာကတော့ဟိုဒါကတော့ကျွန်တော်တို့မသိနေဘူးပေါ့နော်မသိနေဘူးအဲ့ပြဿနာကတော့ဟိုကျွန်တော်တို့လည်းအများကြီးတော့မျိုးလင်းမထားဘူး
စစ်ကောင်စီဘက်ကတော့မနေ့ကတွေ့ဆုံမှုအတွင်းမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေပို့ပြီးတော့မှပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ထားပါတယ်Mr. Graphics ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပြင်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းစွေပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်ပြည်ထောင်စုအစိုးရအဖွဲ့ရုံးနှင့်ဝန်ကြီးဦးကိုကိုလိုင်လူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြန်လည်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာစိုးဝင်းတို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့ပါတယ်သိမကြခင်တော့ကမိုးခါဆိုင်ကလုံးမုံတိုင်းတန်းဆူဆူဝါဝါခံခဲ့ရပြီးတော့အခုချိန်ထိပြန်လည်ထူထောင်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတဲ့ရခိုင်ပြည်နယ်ကိုလည်းဒီကနေ့တွားရောက်ခဲ့ပြီးတော့မနက်ဖြန်မှတော့မြန်မာနိုင်ငံကနေသူပြန်ပြီးတော့ထွက်ခွာมาဖြစ်ပါတယ်ရခိုင်ခီးစဉ်တွင်မှတော့ဘယ်နေရာတွေကိုတွားပြီးဘယ်သူတွေနဲ့တွေ့ဆုံခဲ့တယ်လဲဆိုတာအသေးစိတ်မသိရပါဘူးကြိုတင်ကြေညာခြင်းမရှိဘဲရောက်လာတဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ UNOCHA ကအခုချိန်အထိတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားပေမဲ့လည်းအချိန်မီအကြောင်းပြန်ဖြေကြားထားတာမရှိသေးပါဘူးရှင်။